ထိုင်းနိုင်ငံချင်းတောင်တွေမှာပြည်ထောင်ကြပြီးလူရဲစီလို့ပြန်လွတ်လာတဲ့မြန်မာရွှေပြောင်းလူတို့မှာရောက်130ကိုထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေတနင်္သာရီတိုင်းကော့တောင်းမြို့တာဝန်ရှိသူတွေစီထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလတရနေ့မှာပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီကြောင်း VOA သတင်းတော်မအေးမာကသတင်းပြပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘက်ကရနောင်းမြို့နယ်အုပ်ချုပ်ရေးမှူးမြန်မာဘက်ကအလို့သမားတန်ရာရှိတဦးပါဝင်ထိုင်းမြန်မာနယ်ကြားကော်မတီကတာဝန်ရှိသူများရနောင်းခရိုင်လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံအတွင်းအကြောင်းပြပြကြောင့်ပြစ်ဒဏ်ကြပြီးလွတ်ရဲစေတဲ့မြန်မာရွှေ့ပြောင်းအလုတ်သမား130ကိုထိုင်းဘက်ကနေမြန်မာဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တာပါလူနာတွေအပါအဝင်လူရဲစေသူတွေကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကော့တောင်းမြို့ရှေ့ပြောင်းလုတ်သမားပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ
်ဟိုအလုတ်ဆိုရင်အမျိုးသမီးကကျွန်တော်တို့ရောက်40ခဗျာမျိုးသားက80ခဗျာ80မမမျိုးသားကျမရေမကောင်းတာ2ယောက်ပါတယ်သူတို့ကတော့အလုတ်ဒီကိုဗစ်ကာလမှာရောကျွန်တော်တို့ဘက်မှာချုပ်ကြအကြောင်းမျိုးကြောင့်ဖန်ခံရတဲ့အုပ်စုတွေဒီလူတွေကဟို last stage ကြာနေတဲ့အတွက်ဒီဖက်ကလက်ခံပြီးအဆင်ပြေဖြစ်တာတိုင်းကျွန်တော်တို့ဒီဖက်ကလက်ခံတာဟုတ်ကဲ့အလုတ်ပေါင်း130ဟုတ်ကဲ့ပါနားနှစ်ဦးပေါ့
ကော့တောင်းမြို့ကိုပြန်လဲပြောင်းတဲ့အခါမှာကိုဗစ်ကပ်ဘေးကာလမှစောင့်ကြည့်ရေးစင်တာမလုံလောက်မှုတွေကြောင့်လူများများကိုလက်ခံလို့မရဘူးလို့လည်းဆိုပါရယ်ဒီအတွက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာလည်းတစ်လမှာတစ်ကြိမ်တစ်ကြိမ်သာလွှဲပြောင်းပေးတာတွေရှိခဲ့ပြီးတစ်နှစ်ကျော်အတွင်းလူရေ1000ကျော်လောက်ကိုပဲလွှဲပြောင်းပေးတာရှိခဲ့တယ်ဆိုပြီးဦးမိုးဝေကဆိုပါရယ်
ဘဝတခါတလေဆိုလည်းကျွန်တော်တို့ဒီလုံသမားတန်ရာရှိရဝင်30နိုင်ငံချင်းဝန်ကြီးတင်တယ်တင်ပြီးမှဒီဖက်ကအာမန်ပိုက်တွေတန်ပြီးကြောင်းကြတယ်ပြင်းနေတဲ့တိုက်ကိုစားရတဲ့ဟိုခေပြီးဆိုပါဒါစစ်သက်ဖြစ်ဆိုတာလက်ခံရတာတနည်းတော့သိမှဆိုရင်ဒီအလုံးမဆိုရင်ကျွန်တော်ကုသထောင်ကျော်လောက်ရှိပါတယ်ခင်ဗျာဒီတနည်းကျော်တယ်မှ
ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်လမ်းဘက်မှာတော့ပြစ်ဒဏ်ကြပြီးလူရဲစိတ်သူတွေက6လအတွင်းလူရဲ2000ကျော်လောက်လွှဲပြောင်းပေးခဲ့ပြီးအများစုကတော့လက်ပိုင်းတွေအတွင်းဖမ်းဆီးခံရသူတွေပြန်ပို့ခဲ့တာဖြစ်ပါတယ်ရှင်